Welcome to the Voice of America in Burmese.
Mingla shi de mne khin ma tong la shin ni sait let ji da shui ja ba di kina. Bio American dan ye 2019 ku ne Ogula 26 ye tanin la ni mne khin a season ni go American mi rong su Washington DC myo lo ga ni line lo mi da 30-40-48 do ga ni dai yai tin set ni de lo. Bio ye Facebook sa myin na ga ba dai yai thon lwin pe ni ba bi kina. ကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါမိုင်းအချင်းနိုင်တဲ့အကျူဒီမနက်ခင်းသတင်းတွေအချင်းညာပါမယ်ကျွန်င်းနေနေကဟောင်ကောင်ကဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့ကမြစ်သက်ပိုက်တွေတုံးပြီးတော့ဖြိုခွင်းခဲ့ပါတယ်တောင်ကိုရီးယားသမ္မတနဲ့ဇနီးတဲ့တို့မြန်မာနိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်လာရောက်ဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာရကိုင်းပြည်နယ်မြောက်ပိုင်းကတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နယ်စပ်ထွက်သွားကြတာနှစ်နှစ်ရှိလာခဲ့ပေမဲ့မြန်မာပြည်ပြန်ရေးအခက်အခဲဖြစ်နေရတဲ့အပေါ်မှာတော
့ NLD အစိုးရနဲ့စစ်တပ်အစိုးရရောစစ်တပ်ရောသူတို့ကရိုဟင်ဂျာပေါ်မှာဒီပြဿနာကိုဖြေရှင်းဖို့ပါတခုမှစန္ဒပြေဝမရှိ
ဘူး။ရိုဟင်ဂျာရေးလှုပ်ရှားသူတူကဆွဆွဲပြောကြားသွားတာပါ။သတင်းနဲ့ပြီးမှနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူမြန်မာရေးရဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတော်ထူးခြားစံပြသတင်းစာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပြအောင်ဗျာ။
တရုတ်နဲ့တွင်းကုန်ကုန်အပြန်အလှန်ဆင်းကျပ်မှုတွေတွန်းပြင်ဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးနောက်တစ်မျိုးစဉ်းစားမိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာပြောပါတယ်။ဒါပေမဲ့သမ္မတဆိုလိုတာကတရုတ်အပေါ်မှာအခုထက်ပိုပြီးအခွန်မကောက်မိတာကိုပြောတာဖြစ်တယ်လို့သမ္မတအင်ဂျူရောကအမြန်ပြန်ပြီးရှင်းလင်းခဲ့ပါတယ်။အမေရိကန်သမ္မတရဲ့အစိုးပိုင်းတို့ကတရုတ်တွင်းကုန်နေအပေါ်တွင်းကုန်ကစီးကျက်မှုကိုလက်တုံပြန်တဲ့အနေနဲ့တရုတ်ဘက်ကဒေါ်လာ85ဘီလီယံတန်ဖိုးရှိအမေရိကန်ပို့ကုန်တွေအပေါ်အခွန်တိုးကောက်မယ်လို့ကြေညာခဲ့တာပါတရုတ်ဘက်ကဒီလိုကြေညာခဲ့ပြီးတဲ့နောက်ကမ္ဘာစီးပွားရေးဦးဆောင်နိုင်ငံတချို့ရဲ့ G7 ထိပ်သီးညီလာခံကိုတက်ဖို့ပြင်သစ်နိုင်ငံကိုမသွားခင်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအမေရိကန်သမ္မတထရန့်ကအမေရိကန်ပြည်ထောင်စုကိုတင်ပို့လာတဲ့ဒေါ်လာ950ဘီလီယံတန်ဖိုးရှိတရုတ်ထုတ်ကုန်နေအပေါ်တွင်းကုန်ကွန်တိုးမြင့်ခဲ့တာပါတင်းငွေနေကဗြိတိရှ်ဝန်ကြီးချုပ်တဲ့ Boris Johnson နဲ့မနေ့ကင်းစာစာရင်တွေ့ဆုံကြတဲ့ပွဲမှာသတင်းထောက်တဦးကသမ္မတ Trump ကိုတရုတ်နဲ့တွင်းကုန်ကွန်လက်တုံပြန်စီးကျက်နေမှုအတွေ့စိတ်မကောင်းဖြစ်မိပါသလားလို့မေးမြန်းခဲ့တာမှာသမ္မတ Trump ကတေးကြတာပေါ့ဖြစ်ချင်လဲဖြစ်မယ်အားလုံးနဲ့ပတ်သက်ပြီးသူ့မှာနောက်တစ်မျိုးစဉ်းစားချက်ရှိတယ်လို့ပြောခဲ့တာပါအမေရိကန်ကုမ္ပဏီတွေဘက်ကတရုတ်ပစ္စည်းတွေမဝယ်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမလားဆိုတဲ့မေးခွန်းကိုတော့သူ့အနေနဲ့လှုပ်ချင်ရင်လှုပ်ခွင့်ရှိတယ်လို့သမ္မတထရန့်ကဖြေကြားခဲ့ပါတယ်
။ဟောင်ကောင်မှာမနေ့တနင်္ဂနွေနေ့က12ပတ်မြောက်အစိုးရစန့်ကျင်ရေးဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ကသူတို့ရဲ့တနက်တွေကိုဆွဲထုတ်တားမြစ်ခဲ့တယ်လို့မျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်ခဲ့တဲ့အပြင်ပထမဆုံးအချိန်မိသက်ပိုက်တွေတုံးပြီးလူစုခွဲခဲ့ပါတယ်။ဆန္ဒပြသူထောင်ပေါင်းများစွာလမ်းပေါ်ထွက်ခွဲကြပြီးတချို့ကတော့ရဲတွေကိုအုတ်ခဲတွေနဲ့ပြန်ပြီးပစ်ပေါက်ခဲ့ကြသလိုဒုတ်ချောင်းတွေတန်တုပ်တွေနဲ့ပြန်ပြီးတိုက်ခိုက်ခဲ့ကြတဲ့အပြင်လမ်းမတွေမှာရဲတွေလမ်းမလျှောက်နိုင်အောင်ဆက်ပြာရီတွေဖြန်းခဲ့ကြပါတယ်။မျက်နှာကိုတဝက်အုပ်ထားကြပြီးအမဲရောင်အိမ်ကြီးတွေဝစ်ဆင်ထားကြတဲ့ဆန္ဒပြသူတချို့ဟာစတိုးဆိုင်တွေရဲ့ပြတင်းပေါက်တွေကိုရိုက်ချိုးခဲ့ကြပြီးမျက်ရည်ယိုဓာတ်ငွေထည့်ထားတဲ့ဓာတ်ပူးတွေနဲ့ရဲတွေဘက်ကိုပြန်ပြီးပစ်ပေါက်ခဲ့ကြပါတယ်။ဆန္ဒပြသူအများစုကငင်းငင်းချမ်းချမ်းနဲ့ဆန္ဒပြချီတက်ချိန်မှာအဲ့ဒီလူအုပ်ကြီးကနေခွဲထွက်ပြီးတက်တက်ဆန္ဒပြတဲ့အုပ်စုဘက်ကိုရဲတပ်ဖွဲ့ကနေမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်နှိမ်နှင်းခဲ့တာပါရဲတွေကိုတားဆီးတဲ့အနေနဲ့ဆန္ဒပြသူတို့ဟာလမ်းမတွေပေါ်မှာဝလုံးရိုးတွေခင်းထားပြီးလမ်းအကာတွေနဲ့လည်းတားဆီးခဲ့ကြပါတယ်တနင်္ဂနွေနေ့ကဆန္ဒပြပွဲမှာရဲယူနီဖောင်းဝတ်စုံနဲ့ရဲတပ်ဖွဲ့တအူးဟာဘေးမှာသူရဲ့ချိတ်ထားတဲ့တနက်ကိုဆွဲထုတ်ပြီးပြစ်ခတ်ခဲ့ကြောင်းဘဲကိုဥတီပြီးပြစ်ခတ်ခဲ့တယ်လဲဆိုတာတိတိကျကျတေးသေးချာချာမသိရကြောင်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်ရှင်
ဂျပန်နဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်ကိုမူအားဖြင့်သဘောတူထားပြီးလက်မဲ့စက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံအတွင်းလက်ပတ်ထိုးမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်ပြင်သစ်နိုင်ငံဘီရက်စ်မှာကျင်းပတဲ့ G7 ထိပ်သီးညီလာခံအတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တီးတန့်ဆွေးနွေးခဲ့တဲ့သမ္မတထရန့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါဒီကုန်သွယ်ရေးသဘောတူညီချက်ကအမေရိကန်လယ်သမားတွေနဲ့စက်ပြူရေးလုပ်ငန်းရှင်တွေအတွေ့သိပ်ပြီးကောင်းမွန်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်ဂျပန်ဝန်ကြီးချုပ်အာဘေဘက်ကတော့ထိန်းနှိမ်ပို့ပြီးတော့ရှိနေပုံရပါတယ် ဇဂေပြန်ကနေတဆင်သတင်းထောက်တွေကိုပြောခဲ့တာမှာတော့ဒီအခွင့်အလမ်းကိုအရယူပြီးဂျပန်အမေရိကန်ကုန်သွယ်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးရေးအသေးအချာရည်မှန်းချက်ထားလို့လို့ပြောဆိုခဲ့တာပါအပြီးသက်သဘောတူညီချက်ဆိုတာကိုညွှန်ပြီးအလုပ်သဘောအဆင့်ဆောင်ရွက်စရာတချို့ကြံသေးတယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ် ဂျပန်နဲ့ကုန်သွယ်ရေးသဘောတူညီချက်ကိုဥဆောင်မှီနိုင်နေတဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောရောဘတ်လက်တီဇာကတော့ဒီသဘောတူညီချက်ထဲမှာစိုက်ပျိုးရေးစက်မှုနဲ့ဒီဂျစ်တယ်ကဏ္ဍ300ပါဝင်တယ်လို့ပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး
ဂျပန်နဲ့ကုန်သွယ်ရေးစစ်ပွဲကိစ္စအီရန်အရေးဘလို့ကင်တွယ်မလဲဆိုတဲ့အမြင်သဘောထားတွေမြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ရုရှားကို G7 အဖွဲ့ထဲပြန်သွင်းဖို့ကိစ္စစတာတွေပေါ်မှာခေါင်းဆောင်နေကြတဲ့ကွဲပြားမှုတွေရှိကြပေမဲ့လည်းနီလာကန်ဆွေးနွေးပွဲတွေဟာအဆင်ပြေကောင်းမွန်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။တနင်္ဂနွေမနက်ခင်းကသမ္မတထရန့်ဟာသူ့ရဲ့တရုတ ကျောင်းအင်ဖြူရော်ပြောခွင့်ရအမျိုးသမီးစတီဖင်ဂရစ်ဟမ်ကစတက်ဖနီဂရစ်ဟမ်ကပြောပါတယ်တရုတ်သွင်းကုန်တွေအပေါ်အခွန်တိုးပြီးမကောက်ခဲ့တဲ့အပေါ်မှာသမ္မတထရန့်ကနောင်တရမိတယ်လို့သူကဆိုပါတယ်ဒါပေမဲ့အခုလိုအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးအရှိန်မြင့်လာနေတဲ့အပေါ်အခြားG7 ဆမ်မှုထိပ်သီးနိုင်ငံခေါင်းဆောင်တွေကစိုးရိမ်မကင်းဖြစ်နေကြတာပါအရှိန်အဖြစ်လက်ခံကျင်းပတဲ့ပြင်သစ်သမ္မတအမ်နျူအယ်မက်ခရွန်ကတော့ခေါင်းဆောင်တွေအနေနဲ့အပြန်အလှန် American တယ်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ8နာရီထိလိုင်းဒိုမီတာ24kHz 12.3ညလိုင်းဒိုမီတာ50kHz 16.3ညလိုင်းဒိုမီတာ960kHz 95.5ရုပ်ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအေမြန်မာဝိုင်းစီစဉ်ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုနားဆင်ကြားရတာဖြစ်ပါတယ်ရှင်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့ဇနီးဖြစ်သူကင်ဂျုံဆုကတို့မြန်မာနိုင်ငံတော်မြန်မာနိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်နဲ့တရက်ပိုင်အတွင်းလာရောက်ဖို့ရှိကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။သမ္မတဦးဝင်းမြင့်နဲ့ဇနီးဖြစ်သူဒေါ်ချိုချိုတို့ရဲ့ဖိတ်ကြားချက်နဲ Tangin to Mangin, Sangyo Chet, Dizzy Depine, Thai, Myanmar, Ned, La Odogu, Tamara Monje in Toyapo, Season Nahlo, Tangoria Tamara Indogale, Drintopian Tabare, Tangoria Tamara Monje Inga, Setemala, Dianima Satime, Chavia, Shitam Asha, Kizin, Dream, Myanmar, La Unet, Tining and Dogu, Toyapo, Season Tarapipare. Kizin Dreamaro, Tangoria Tamra, Shitam Ashan Nangan Rene, Bobi Ninikaka, Puban Sawyer Ye Pio Sutare, Tang Baisanya, Muara de Gunitin Sawyame, Lule, you sat Tajabade, Lame Nuimbala, Drain Korea Mekau, Tedin Yilaka, Ponlepo Shinirapi, Tangoriane, Asia Powen Nanganija, a true Dreson Sunu Bori Echu, Tangoria Tamra, Shitam Asha, Tongangan Kizin, Trouble Lara Le Pipade. တင်တဲ့နိုင်ငံကိုရောက်ရှိနေတဲ့အီရန်နိုင်ငံသားကြီးဝင်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ဟာဘရစ်မှာကျင်းပနေတဲ့G7 ကမ္ဘာထိပ်သီးဆက်မှုခုနှစ်နိုင်ငံရဲ့ဆွေးနွေးပွဲကိုတနင်္ဂနွေနေ့ကတက်ရောက်ခဲ့ပါတယ်။သူရဲ့ခဏတာရောက်ရှိခြင်းအတွင်းအီရန်နိုင်ငံသားကြီးဝင်ကြီးဟာအမေရိကန်အရာရှိတွေနဲ့တော့တွေ့ဆုံမှုရှိခဲ့ပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အခြားဆက်မှုထိပ
Mugura, Tamara Tranga, Dongyan Tisu Jim Mishikebau, Pashem Pile Kwe Titaga, Dima Muri Nepatalu, Iran Tamara, Hassan Rouhani Ne, Sunu Gere, Dintit Tamara, Emmanuel Macron Ye, Mita Yaka Pigja Jajau, Iran Nangan Jai Winji Zarifka, G7 Siwe Wegu, Deo Kerava, Dilo Demamu Cheniriha, Iran nuclear lenet season, Tencho Ye, Natal Sanga, Nangan Gar the Bortuni, Mutsa Jokani, Natal Sashikunima, the Maratran Suya, No Tran Muja, Tila Gere Lusuare, the Maratrane, Iran Nanganjai, Winjiza, Ripja, Dresso Mushimishi, drained out the Meguro, Ditaka Dresso Bo Mushi Bulu, Dindit, Dandamanda Uga, Dombian, Jogabare, Dabime, American Banai Winji, Stephen Menu. Manu Tingaro, Iran Nick, Dresson Swinubo Dret, Jordan, Dama Chapigu, Tashimam, Hopulu, Damra Tranga, Yinga, Yoja Gerau, Guga, Yosugevarishi.
Syrian and Gandringa, Iran Pimadigo, Dekake, Israel, Yosu B. Dahasu, Iran yet, Tapia, waiting drones in Dune, Israel, Dekai, Domago, Piasi Pietalu, Yosu Tabade, Iran Bagaro, Dekai Mesuran, but the Binisu Tabi me, a cool Pietjan, Israel, Iran Jamaro, Dini Mama, Chini, Ditia, Pila Geraba, Israel Baga, Syrian and Nezama, Ion Dom, Donji, Chatabule, Nunja Tabareshi.
ဆူဒန်နိုင်ငံမှာပြင်းထန်တဲ့မိုးရသွန်းမှုနဲ့ရေကြီးရေလျှံမှုကြောင့်လူပေါင်း60ဦးသေဆုံးခဲ့ပြီးအခြားလူ96ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆူဒန်အစိုးရရဲ့ဆူနာသတင်းဌာနကတနင်္ဂနွေနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဇူလိုင်လကတည်းကအလွန်ကိုကြီးမားပြင်းထန်တဲ့မိုးအဆက်မပြတ်ရွာသွန်းမှုကြောင့်မြို့တော်ကာတွန်အပါအဝင်အနည်းဆုံး15ပြည်နယ်ကလူပေါင်း ၂သိန်းနီးပါးကိုထိခိုက်ဆုံးရှုံးမှုတွေရှိခဲ့ပါတယ်။ဆူဒန်တောင်ပိုင်း
ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့မတ်အင်ရင်းနိုင်တို့ကြောပြခဲ့ကြတာပါကျွန်တော်တို့ခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုVOA ရဲ့ နိုင်ငံသားဖြစ်မှုအပါအဝင်အခြေခံနိုင်ငံသားအခွင့်အရေးတွေဆုံးရှုံးနေရဆဲဖြစ်ပြီးစိုးရိမ်ပွဲအခြေအနေတွေကြောင့်ဒုက္ခသည်တွေအိမ်မပြောင်းနိုင်သေးဘူးလို့ပြောဆိုတာပါမြန်မာအစိုးရအနေနဲ့ဥပဒေနဲ့အညီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သုံးသပ်သူတချို့လည်းရှိပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြပါပါတိုင်းနဲ့ကြည့်တဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နဲ့ဆက်ထွက်သွားက Dana and Chesai, Rohingya Apwepite, Burmese Rohingya Organization UK Apwe Ugata, Utong Kenga, Wevan Lai Bare.
Tanoro Rohingya, Tiyori Machanukian, Pianina, Batuma, or Achinsakari Ramanijibu, Nauta Kujaro, Aku, Rohingya, Nathan of Shida, D. Rohingya Riga, Turuya Lia Miri Maletualumia, Turu Chanta Kuni Machibu, Turu Nangata Kuni, Piawali Machibu, Bido Tola Kuni, Paping Tare. UN fact finding mission ga le jakhai di ta ma bon lo rumyo do tat phe mu ga rohingya re ga aguri khan le ya rom be tu ro de ne thauk ya pyo pyo so tha ba le a la le chi jian ni chin lo a ni ne blu ni ne ma pyan me chi ni ma shi bu kha myan NLD asuya ne sit te asuya o sit te o tu ro ma rohingya po ma di pyatana ko phyin shi bu ba ta khu ma san da pye wa ma shi bu so ya chin lo a ni ne tui ya ba le
Ruinya Gadanago Mima Suyaga, kind way Pizin Lose Mashibu Sure, Suzujaha, Yodi Mashibulo, American Mani Tane, Mima Yeton Dadu, Doctor Tensuga, Mimade.
Simane, the quality, Pizor and Lulu, Lakanye, Sony Muri, Nina Muri, the car, Nizia, Tanziariu, Gungi Saupe Messur and Nangan in Let the World Duni Muri, Lonely Valley. At all, Suavaga, the Nizan Soyan. Hello, Malopu, Sanamishi, Sure, Susre, Jacaro, General Yogi, Madame, with Tenemia.
Ruina de Gopian Elecania, Charabibo, Yuma Suyaga, Natan Sashin, Nuimbama, Batamazo, Jane, Tinin, Natan Sago, Ogula, Nasani Anima, Tudia Jane, Losong, Gabby May, Bedu Udiagama, Piana Ramium Shibau, Ruina de Indian Naiki Sama, Nangaragata won Shidu de Nine, Yuma Suyabo, Gude Bobi, Tia de Piari, Bibo Ludelu, Utong Kinga, Piovari.
Asuya ga kinaru NVC card pay me so piyo ho amount sha ni da bo no NLD asuya ga kinaru a ni ne
ဒီလိုနီးနေမှာနိုင်ငံသားအခွင့်အရေးအပြည့်အဝကျွန်တော်တို့ကိုပြန်မပေးသေးရေနိုင်ငံတကာအကာအကွယ်မပေးသေးရေကျွန်တော်တို့ဘယ်လိုနီးနေမှာပြန်လို့ရမယ်မဟုတ်ဘူးသူကဟောထောက်ပြထားတာပဲလိုဟင်ဂျာတွေမိမိနေရတဲ့ဒေသကိုပြန်တဲ့နေရာမှာနိုင်ငံတကာကနေထိရောက်တဲ့ဖိအားပေးမှုရှိမှပဲလိုဟင်ဂျာတွေကမိမိနေရဌာနေဒေသကိုပြန်လို့ရမယ်အနေထားမှာရှိပါတယ်မြန်မာအစိုးရကတော့ဥပဒေနဲ့အညီနိုင်ငံတကာန
ဒီအစိုးရကဒါဆောင်ရွက်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီနောက်အနာဂတ်လုံခြုံရေးကာကွယ်ရေးဆိုတဲ့ကိစ္စတွေကတော့ဟိုကြိုတင်ပြီးတော့အမှခံချက်ပေးထားလို့မရတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်နောက်တစ်ခါနိုင်ငံသားဖြစ်မှုကလည်းနိုင်ငံသားဖြစ်မှုဥပဒေနဲ့ညီတဲ့လူတွေကိုခွင့်ပြုမယ်လို့ပြောထားပြီးသားဥပဒေနဲ့ညီရင်တော့နိုင်ငံသားဖြစ်မှုအစိုးရကပေးမှာပါပဲ
မင်္ဂလာပြုကုန်းနေထိုင်ကုန်းတို့စသဖြင့်တရားရောရှိလာနိုင်တဲ့ကိစ္စဖြစ်တဲ့အတွက်ဆွဆွဲတက်တွေဟာခိုင်မာမှုအတော်အားနည်းတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ရွေးညာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လဲလက်ခံရေးကိစ္စကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အချင်းချင်းညှိနှိုင်းဆောင်ရွက်နေတယ်လို့လက်ခံနေရာခြားရာရေးကိစ္စမှာလည်း UNHCR, UNDP စတဲ့ကုလသမဂ္ဂဖွဲ့စည်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်။ 2019ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာမွတ်စလင်အကြမ်းဖက်အဖွဲ့ကရဲကင်းစခန်းတွေကိုဝင်တိုက်ခဲ့ပြီးနောက်မြန်မာတပ်မတော်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ထွက်သွားတယ်လို့ကုလသမဂ္ဂအဖွဲ့ကပြောဆိုထားပါတယ်ခင်ဗျာ။
တင်လာနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့မြမရေးရဆွေးနွေးကံဖြစ်ပါတယ်။ 2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်ဖို့နိုင်ငံရေးစိတ်ဆန္ဒနဲ့အပြေရှားဖို့လိုတယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဝင်လည်းဖြစ်ခြားကောင်းပါတီမိုင်းရယ်ပြည်သူ့လွှတ်တော်အမတ်စိုင်းတီဟာကျော်ကိုဒေါက်ကင်ဆိုးဝင်းကတည်တံ့တွေ့ဆုံပြီးမြန်ထားတာပါ။
ဒီကောင်ကောင်ဒီကောင်နော်အဲ့ဒီကောင်ကလည်းအချက်ပေါင်းပေါ့နော်3965ချက်တင်သွင်းတယ်ပေါ့အဲ့ဒီထဲမှာစံတိုင်းနိုင်ငံဒီမိုကရေစီအဖွဲ့ချုပ်ကတော့စံတင်ပြန်ပေါ့နော်1212ချက်ပေါ့ဥဆောင်ပြီးတော့ဟို
တင်းတင်းထားပါတယ်ပေါ့အဲ့ခါကျတော့ဒီတထောင်တရာကျော်ကအခုလာမယ့်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပေါ့နော်အဲ့ဒီမူကြမ်းရေးဆွဲတဲ့နေရာမှာအလားအလာဘယ်လောက်လောက်ရှိပါလဲရှိကျွန်တော်တို့ပါတီရဲ့ပြင်ဆင်ချက်တွေများတဲ့အကြောင်းအနေအချင်းလောက်တော့ကျွန်တော်နည်းနည်းပြောပြပါစီဟုတ်ကဲ့ပါအဓိကတော့ကျွန်တော်တို့ရဲ့ဒီလွတ်တော်ထဲဝင်လာတဲ့အကြောင်းတရားမှာကျွန်တော်တို့ဒီဖွဲ့စ
ော့ကုစလင်များထဲကနော်20ရာခိုင်နှုန်းလောက်လောက်မှဒါလည်းစပြီးတော့ဥဆောင်ပြီးပြင်ဆင်ဖို့တင်တွဲနိုင်တဲ့နေထားပါအဲ့လိုနေထားမှာကျွန်တော်တို့ပါတီကဆောင်ရွက်နိုင်ဖို့အရာမရှိပါတော့ဆိုတဲ့ခါကျတော့အခုဒီ NLD ကဥဆောင်ပြီးဒီမှာဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုဆောင်ရွက်လာတဲ့ချိန်မှာကျွန်တော်တို့ကအခွင့်လန်းတရက်အနေနဲ့ကျွန်တော်တို့ပါတီရဲ့မူဝါဒရည်ရည်ချက်တဘောရာတော့ကျွန်တော်ခိုင်ချက်တွေကိုဒါအားပြီးသူတည်ရှိနိုင်ဖို့တစ်ချက်ရဲ့နောက်ပြီးတော့တခြားတော့အဖွဲ့အစည်းတွေပေါ့တခြားတော့အဖွဲ့အစည်းဆိုတာကအင်အားကြီးတဲ့နိုင်ငံပါတီတွေတောင်းတော့ပါဝင်ကျွန်တော်တို့တဘောရာတွေတည်တော်ဖို့ဖြစ်ပါတယ်အဲ့လိုလုပ်တဲ့အချိန်မှာကျွန်တော်တို့ပါတီရဲ့ပြင်ဆင်ချက်ကများတော့ပါတယ်အမှန်တမ်းပြောရရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်နိုင်မဲ့အနေအထားကိုတိတ်ပြီးတော့ကျွန်တော်တို့တိတ်ညော်မှန်းလို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကခက်ခဲမှန်းလို့များသိပါတယ်အားလုံးသိပါတယ်။85ရာခိုင်နှုန်းအထက်သဘောတူညီမှုမရဘူးဆိုတချက်မှပြင်လို့ရမှာမဟုတ်ပါဘူး။အဲ့တော့အဲ့လိုမျိုးညော်မှန်းချက်နဲ့ဒါနဲ့ဘာဖြစ်လို့ကျွန်တော်တို့အများကြီးတင်ရတယ်ဆိုတော့ကျွန်တော်တို့ကတွားလို့တဲ့ဆိုင်ဆန္ဒကကျွန်တော်တို့ပါတီရဲ့ရည်တည်ချက်ကဒီအနာဂတ်မှာFederal Democracy နိုင်ငံတော်စနစ်ကိုကျွန်တော်တွားဖို့ညွှန်မှန်းထားပါတယ်အဲ့တော့ဖွဲ့စည်းပုံခြေခံဥပဒေကိုတပုံးမှတစ်ခုတည်းလေးကိုယ့်ရဲ့အကျိုးစီးပွားလိုလားချက်တွေလောက်ပဲပြင်မယ်ဆိုရင်အဲ့စနစ်ပြင်ပြောင်းလဲရေးကိုရောက်မှာမဟုတ်ဘူးဆိုတော့ရည်ရချက်တကြောင်ကျွန်တော်တို့ကပြင်လိုက်တဲ့အချိန်မှာအခြေခံမူကစပြင်လိုက်ပြီးတော့မှတကယ် Federal ပုံစံဖြစ်တဲ့ เนาะดิโมคราซีซันนงเนี่ยใกล้นี่แหละสนิทตะคู่ลงโล่งหน่อยพูด้วยเราเปลี่ยนไล่โปมาบาง 1112 เฉ็ดดาเปลี่ยนเส้นพูดขึ้นต่อไป
NLD ก็เลยดิชันตายนามะดิโมคราซีอภิเษกหลูเว้ยตรุเยดิโหยีมั้นเจ็ดปอเนาะยีมั้นเจ็ดดิเนี่ยอะเยจี้เยตะคู่อ่ะดิภွေซี้บุฉีงอุริปิสิยียันยีเนี่ยภွေซี้บุฉีงอุริปิสิยีสุดเลยจ้วยจ่อดาเนี่ยตรุยีกောက်ป่วยวินเน่จ๋าปอเนาะเออดิกูตรุดิ2015 2016มาအာဏာရလာတည်ခဲ့တဲ့ပါတီတရတရအနေနဲ့အခုအချိန်ပေါ်တော့နောက်ရွေးကောက်ပွဲတစ်ခုကျင်းပခံပြီးတဲတဲလေးအချိန်ကြာမှဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလှုပ်လာတာနောက်ကျတယ်လို့မယူဆဘူးလားရှင
်နောက်ကျတယ်လို့ပြောလို့ရပါတယ်တကယ်တမ်းပြောရင်တို့ရဲ့ရွေးကောက်ပွဲကြီးညာစာတမ်းမှလည်းပဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပါတယ်ဆိုတဲ့အခါကျတော့ဒီအာဏာရလာပြီးလွတ်တော်တဲ့ရောက်လာပြီးလုံနိုင်ကန်တဲ့နေဒါဖြစ်လာတဲ့နေသားမှာစတင်ပြီးဆောင်ရဲတင့်တဲ့နေသားပါတို့တော်လည်းပဲဒါတခြားကိစ္စကိုပြောရတာထက်ပေါ့လေကိုပါတီကိုအကြောင်းကိုပူပြောရတာကိုကောင်းပြီမဲ့လေအခု NLD ကအမှန်တော့သူလွတ်တော်ထဲမှာတိတ်ပြီးတော့လုတ်တာကင်တာမရှိတဲ့ချောင်းနောက်ထပ်လွတ်တော်ပြင်ပဖြစ်တဲ့ဒါ27ရာစုပင်လုံးကြီးလက်ခံဆိုတဲ့မြူရာစင်စနေဘွဲတွေကိုသူဆောင်ရွက်လာခဲ့တဲ့နေသားတွေ့ကြည့်လိုက်ရင်လွတ်တော်ထဲမှာလည်းဖွဲ့စည်းပုံပြင်ဖို့တော်တော်ခက်ခဲတဲ့နေသားသူကြုံကြိုက်ခဲ့လိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ်
တဲ့ဒီလိုဒီပြည်ခိုင်ကျိုးပါတီပေါ့เนาะကျမတို့ပြောလို့ရတာပေါ့အဓိကအတိုက်ခံပါတီပေါ့အဲ့ဒီအတိုက်ခံပါတီကနေပြီးတော့သူကဒီပြင်ဆင်တဲ့အခါမှာပေါ့သူတို့ဘက်ကကင်းစင်လိုချင်တဲ့ဟိုဆယ်ချက်ပေါ့เนาะဟိုသူတို့ပြောတာတော့အမှန်တော့သူတို့ကဒီဟိုဒီပူပေါင်းကော်မတီထဲမှာပါခဲ့တာမဟုတ်ဘူးဒါပေမဲ့ပူပေါင်းကော်မတီထဲမှာပါဖို့လွှတ်တော်ရဲ့ဟိုတွန်းအားကြောင့်သူတို့ရဲ့ဆယ်ချက်ကပါသွားတယ်ပေါ့ဒါပေမဲ့အဲ့ဒီဆယ်ချက်ထဲမှာသူတို့တင်တဲ့ထဲမှာအဓိကကြတာပေါ့ဒီနိုင်ငံတော်သမ္မတရဲ့လုပ်ပိုင်ခွင့်လေးရှော့ချဖို့တို့ဘာလို့ပါတာပေါ့နော်အဲ့တော့ဒီရှန်တိုင်းအနာမြဒီမိုကရေစီအဖွဲ့ချုပ်ကဒီအချက်ပေါင်းတစ်ထောင်လေးရပေါ့အရေးကြီးတဲ့အချက်ကလေး12ချက်လောက်ပြောပြလို့ရမှာစီဘလို့ဟာလေးတွေပြင်ကျင်နေလို့ဆိုတာ
တကယ်တမ်းကျတော့ကျွန်တော်တို့ကအရေးကြီးတဲ့အချက်ဆိုတာဖွဲ့စည်းပုံအခြေခံဥပဒေဆိုတာရှေ့နောက်ကသူကချိတ်ဆက်နေတယ်ခင်ဗျာအရှေ့ရတစ်ခုပြင်လိုက်ရင်သူနဲ့ဆက်နွယ်နေတယ်နောက်ကအကြောင်းအရာတွေအလုံးလိုက်ပြင်ရပါတယ်အနောက်ကအချက်တစ်ချက်လိုက်ပြင်လိုက်တာနဲ့သူနဲ့ဆက်ဆက်နေတဲ့ခြားပုံမှန်တွေလည်းအများကြီးပြန်ချိတ်ဆက်ပြီးပြင်ရပါတယ်ကျွန်တော်တို့ကပုံမှန်တစ်ခုတည်းလိုက်ပြင်ပြီးတော့ကိုကျိုးစီးပွားဖြစ်တော်လောက်ကောင်းဒီပါတီကျိုးစီးပွားတော်လောက်ကောင်းဒါမှမဟုတ်လည်းကိုလူမျိုးတစ်ခုအတွက်ဟိုပြည်နယ်တစ်ခုအတွက်ကျိုးစီးပွားရှိုံတင်တစ်ခုထဲနဲ့စဉ်းစားတာမဟုတ်ပဲနဲ့စနစ်တစ်ခုလုံးပေါ်မှာခြေခံတဲ့ချက်လက်တွေကိုစဉ်းစားတာဖြစ်တဲ့အတွက်ကြောင့်မို့လို့ပေဟာရေးကြီးတယ်လို့ပြောရင်တော့နည်းနည်းပြောရခက်ပါတယ်အဲကျွန်တော်တို့ကအဓိကပြင်ချင်တာစနစ်ဖြစ်တဲ့အတွက်ကြောင့်မို့လို့အပေါ်ကနေပြီးတော့ဥပဒေပြည့်ရေးပိုင်းကဒီဥပဒေပြည့်မှန်တိုင်ဖြစ်တဲ့အထက်လွတ်တော်အောက်လွတ်တော်ဖွဲ့စည်းပုံကိစ္စတွေနောက်ပြီးအုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စမှာဓမ္မဒစနစ်နဲ့ဒီဘူချုပ်စနစ်တွေနောက်ပြီးတော့ပြည်နယ်အဆင့်မှာပြည်နယ်ကအုပ်ချုပ်ရေးပိုင်းနဲ့ဆိုင်တဲ့ကိစ္စရပ်တွေဥပဒေပြည့်ရေးဆိုင်ရာကိစ္စရပ်တွေနောက်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲနိုင်ခွင့်စတာတွေပြည်နယ်ကတွားတူလွတ်လွတ်လပ်သူ့အတူမူဝါဒဆွဲသူ့အတူဖွဲ့စည်းပုံဆွဲပြီးသူ့ရဲ့အုပ်ချုပ်ရေးဥပဒေပြည့်မှန်နိုင်တယ်ကိုဖော်ဆောင်သွားဖို့စသဖြင့်တရားစီရင်ရေးလည်းထူးနီး၎င်းပါပဲပြည်တော်စုဆင့်တရားစီရင်ရေးပြည်နယ်တိုင်းဒေသကြီးဆင့်တရားစီရင်ရေးစသဖြင့်ဒီလိုတွေကကျွန်တော်တို့ကဖက်ဒရယ်ကိုခြေခံထားတဲ့အနေအထားပေါ်မှာဒီကျွန်တော်တို့ဖွဲ့စည်းပုံပြင်ဖို့တင်သွင်းထားတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတစ်ခုတည်းလေးလောက်ဆွဲထုတ်ပြီးပြင်လိုက်ရင်သူ့တစ်ခုလုံးရဲ့ကျွန်တော်ချိတ်ဆက်ထားမှုကပြတ်ပြတ်သွားတဲ့အနေအထားဖြစ်ပါတယ်ခင်ဗျာ
ကဲဒီလောက်တော့မှအချက်လက်တွေလည်းအများကြီးပြင်ကျင်အကုန်လုံးကလည်းပြင်ကျင်နေကြတယ်ဆိုလို့ရှိရင်ဒါကြီးကိုပြင်နေမဲ့စာအစ်စ်တစ်ခုပြန်ရေးလိုက်ရင်ရောမဖြစ်နိုင်ဘူးလားရှင်ဟိုအဲ့ဒါကိုထည့်ပြီးတော့စဉ်းစားအောင်လည်းစဉ်းစားကြမှာပါပဲလေကျွန်မလည်းဒါဘေးကနေဒီကြည့်ရဲ့လူဘိန်းတယောက်နေနေမိတာပေါ့နော်ဒီလောက်ခက်ခဲနေတဲ့ဖွယ်ပြီးပုံကြီးကိုပြင်မနေတော့ဘဲနဲ့အစ်စ်တစ်ခုရေးလိုက်ကြရင်ပိုမကောင်းပေဘူးလားဆိုတော့ကျွန်မလူဘိန်းတွေနဲ့မေးကြည့်လိုက်တာပါရှင်
တကယ်တမ်းကျတော့ဒီဖွဲ့စည်းပုံကြီးကိုကျွန်တော်တို့ပြန်စဉ်းစားလိုက်ရင်ကနဦးစတင်ရေးဆွဲတဲ့အခြေအနေကိုပြန်လည်သုံးသပ်ဖို့လိုတယ်ပေါ့ကျွန်တော်တို့ပါတီအနေနဲ့တကယ်တမ်းကျွန်တော်တို့ပါတီတည်ထောင်ပြီးရည်တည်လာတဲ့အနေအထားကဒီပင်လုံကတိကဝတ်တီပင်လုံစာချုပ်ကနေပေါက်ဖွားလာတယ်နောက်ပြီးတော့1948ခုနှစ်မှာအဲရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံအုပ်ချုပ်ပုံအခြေခံဥပဒေကြီးကိုကျွန်တော်ပြင်ဆင်ဖို့ကြိုးစားပြီးတော့1961မှာကျွန်တော်တို့အလုံးနဲ့တည်ပြီးဖြစ်တဲ့အတိုင်းပဲဒါဖရမူလိုလည်းခေါ်တယ်ရှမ်းမူလိုလည်းခေါ်တယ်ဒီကျွန်တော်တို့ပြည်နယ်ပေါင်းစုံညီလာခံလုပ်ပြီးတောင်ကြီးမှာလုပ်ပြီးအားလုံးသဘောတူဆုံးဖြတ်ထားတဲ့မူရှိပါတယ်ဒါမှမဟုတ်အဲ့မူကိုကျွန်တော်တို့ကဒီတိုင်းမျိုးလွတ်တော်မှာလာတင်ပြီးတော့အတူတူမဲ့ခြေလေးမှာပဲမချုံနေဝင်ကအားနာတင်လိုက်ဒါကကျွန်တော်တို့
တမိုင်းကြောင်း
နဲ့ကျွန်တော်တို့ပါတီကအဲ့မပြီးပြတ်သေးတဲ့မပြီးဆုံးသေးတဲ့ကျွန်တော်တို့လူကြီးများရဲ့တာဝန်တွေကိုကျွန်တော်တို့ပါတီကဆက်လက်ဆောင်ရွက်ပါမယ်ဆိုတဲ့အခြေအနေနဲ့ပါတီဖြစ်လာတာဖြစ်ပါတယ်ဆိုတဲ့ခါကြတော့နောက်တော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဖြစ်လာမယ်ညောင်တော့ပြည်ညီလာခံ ဒီ Facebook ခြေခံဥတည်ရေးဆွဲရေး process ဖြစ်စဉ်မှာကတဲ့ကူကကျွန်တော်တို့လူကြီးများပါဝင်ခဲ့ပါတယ်အဲ့တော့အဲ့တုန်းကအချိန်ကြီးကကျွန်တော်တို့ဆန္ဒတဘောထားတွေနဲ့မကန့်ညီတဲ့အချက်လက်တွေထည့်သွင်းပါဝင်လာပြီးတော့ဘယ်လိုမှပြောဆိုဆွေးနွေးလို့မရတဲ့အဆုံနောက်ဆုံးမှာ NLD နဲ့ကျွန်တော်တို့ပါဝင်တီတော်တော်များ Facebook ခြေခံဥတည်ရေးဆွဲရေးမှာပါဝင်ခြင်းမရှိပဲထွက်ခဲ့လိုက်တယ်အဲ့ရဲ့အကျိုးဆက်လည်းပဲကျွန်တော်တို့ကောင်းဆောင်များကဒီထောင်ကြအတန်းကြထိခဲ့ပါတယ်ဆွဲတဲ့ခါကျတော့ဟိုဖက်စည်းပုံခြေခံဥပဒေစဆွဲကြတဲ့ကကျွန်တော်တို့ဒီမနစ်တက်ခဲ့တဲ့ဒီကျွန်တော်တို့တပေါ်သားနဲ့မတိုက်ဆိုင်ခဲ့တဲ့ချက်တွေအများကြီးပါခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ပါတီရဲ့အောက်ခံဥခွန်တော်ကြီးကဒီဖက်စည်းပုံခြေခံဥပဒေအတိတ်ရေးမှဖြစ်မယ်ဆိုတာကပြောခဲ့ပူပါတယ်ဆွဲတဲ့ခါကျတော့ကျွန်တော်တို့အောက်ဒီခြေလူငယ်တွေပေါ့လေခုပြန်ပြီးတာဝန်ပါတီတာဝန်ယူလာတဲ့အနေအထားမှာကျွန်တော်တို့ကဒီကောင်းဆောင်ကြီးပြောတဲ့ဒါအတိတ်ရေးဆွဲမယ်ဆိုတဲ့မူတိုင်းဆက်သွားလိုက်မယ်ဆိုရင်ဒါကြော်ဖြစ်ရမယ်အခက်အခဲတွေကြုံဆုံရမယ်အနေအထားတွေကတိတ်ပြီးတော့မလွယ်ကူတဲ့အနေအထားမှာအခုလိုမျိုးအခွင့်အခါတင်လို့ဖွဲ့စည်းပုံပြင်နိုင်တဲ့အနေအထားဖြစ်မယ်ဆိုရင်ဒါကျွန်တော်တို့တဘောရာရည်ချက်ထဲပြင်နိုင်ဖို့ဒါကျွန်တော်တို့တင်သွင်းလိုက်တဲ့အနေအထား
တက်မတော်သားတွေရဲ့တက်မတော်သားကိုယ်စားလှယ်ကြီးရဲ့ပူပေါင်းဆောင်ရွက်မှုမရှိဘဲနဲ့ဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအောင်ရှေ့ရောက်နိုင်မယ့်အလားအလာရှိပါလားရှင
်အဒီနေရာမှာကျွန်တော်တို့အမြင်ပေါ့ကျွန်တော်လည်းမကြခဏပြောတဲ့အမြင်တစ်ခုရှိပါတယ်ဖက်စဘွန်ခြေခံဥပဒေပြင်ဆင်ဖို့ဆိုတာကလွတ်တော်ထမ်းမှာရှိတဲ့လွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းအထက်ကျော်သဘောတူညီမှပြင်လို့ရမယ်ဆိုတဲ့အနေထားပါဆိုတဲ့ခါကျတော့တမ်တော်ပဲပါတီဖြစ်စီမှာပါတီဖြစ်စီဒီဖက်တချမ်းတည်းနဲ့ NLD နဲ့တိုင်းနာပါတီပဲနဲ့ပြင်လို့မရပါဘူးနော်တမ်တော်ကလည်းပဲစံငိုင်းကြီးပြည်တော်စံငိုင်းဖွံ့ဖြိုးပါတီနဲ့တမ်တော်နဲ့ပြင်ဆင်တိုင်းလည်းပဲဒီဖက်ကဒီ NLD နဲ့တိုင်းနာပါတီတွေကလက်မခံဘူးဆိုရင်ပြင်ဆင်လို့မရပါဘူးဆိုတဲ့ခါကျတော့ကျွန်တော်တို့အားလုံးကပုံကြီးမှန်းချက်တူညီတဲ့စုံမတ်တစ်ခုကိုရှာဖို့လိုပါတယ်အဲ့ဒါမှမရဘဲနဲ့ဘယ်လိုမှပြင်လို့မရပါဘူးခုနပြောတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲစကဝိုင်းကတည်းကဒါပြင်ဆင်ဖို့ဖြစ်လာနိုင်တဲ့အနေအထားဆိုရင်ပြန်တွက်ကြည့်လိုက်ရင်ကျွန်တော်တို့27ရာစုပင်လုံကနေပြီးတော့သဘောတူညီချက်ရလာတာ51ချက်ဆိုတာကတကယ်တမ်းပြောရင်ပြန်တွက်ကြည့်လိုက်ရင်ကျွန်တော်တို့ဖွဲ့စည်းပုံခြေခံဥပဒေ2008ထဲကပေးထားချက်ကိုတိုက်ပြီးတော့ပွဲပြားချမ်းသာတာမရှိပါဘူးဆိုတဲ့ခါကျတော့အဲ့ဒါနဲ့ယူပြီးတော့ပဲဒီထဲပြင်မယ်ဆိုတာတလုံးလည်းပဲရပါတယ်တက်ဒီမိုကရေစီဖက်ဒရယ်တည်ထောင်မယ်ဆိုတဲ့သဘောတူညီချက်တစ်ခုလောက်ပဲရနိုင်ပါတယ်အဲ့တော့နောက်ပိုင်းဘယ်လိုဆက်လုပ်မလဲဆိုတာတော်တော်လေးခက်ခဲပါတယ်ဆိုတဲ့ခါကျတော့ပြင်ပကလည်းငင်းချိုင်းဆွေးနွေးပွဲစကဝိုင်းကနေဆွေးနွေးပြီးရလာတဲ့ရတဲ့ချက်တွေနဲ့ဒီထဲမှာပြန်ပြင်မယ်ဆိုပြန်တော့လေဒီဖွဲ့စည်းပုံခြေခံကတိတ်ပြီးတော့ထူးထူးခြားခြားပြောင်းလဲသွားတာဘာမှမရှိပါဘူးအဲ့လိုတွေဖြစ်နေတဲ့အတွက်ကြောင့်မလို့အခုကျွန်တော်တို့မြင်နေတဲ့အနေအထားကတကယ်တမ်းကျဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့ဆိုတာတကယ်နိုင်ငံရေးစိတ်ဆန္ဒအရတကယ်တိုင်းပြည်ကြီးကိုဘယ်လောက်ထိစိတ်ဆင်နာထားကြမလဲဆိုတဲ့စိတ်ရင်းအမှန်နဲ့ဒီသူ့ဖက်ကိုယ့်ဖက်ဟိုမပြောဘဲနဲ့ပြည်ထောင်စုအရေးကြီးကိုကျွန်တော်တို့ကောင်းအောင်ဘယ်လိုတွေဝိုင်းဝန်းပြီးတော့ဆောင်ရွက်ကြမလဲဆိုတဲ့စိတ်လေးထားလိုက်ပြီးတော့မှဖြစ်နိုင်ချေရှိတဲ့ဖြစ်တင်ဖြစ်တိုက်တဲ့ခါကိုတမတော်လည်းလက်ခံပေးဖို့လိုတယ်လို့အရင်အများဆုံးဖြစ်တဲ့ NLD ကလည်းဒါကိုတဘောပေါက်ပြီးတိုင်းသားတွေရဲ့ဆန္ဒတွေကိုလည်းပါအောင်ဆောင်ရွက်ဖို့လိုပါမယ်။အခု NLD ပြင်တဲ့ပြင်ဆင်ချက်တွေကိုလေ့လာကြည့်လိုက်ရင်ပုံမှန်တရားကျော်မှာတိုင်းသားတွေမျော်မှန်းတဲ့လူလားချက်တွေကတိတ်ပြီးတော့အားရကျဉ်းက်ဆရာလုံးဝမကောင်းတဲ့အနေအထားမှာဖြစ်နေတဲ့အတွက်ကြောင့်မို့လို့တိုင်းသားတွေကဘယ်လောက်ထိထောက်ခံမလဲဆိုတာဖြစ်လာပါတယ်။ဒီပြင်လည်းအခုလည်းတမတော်သားကိုယ်စားလှယ်တွေကလည်းထိုင်မဲ့ထိုင်ကြည့်နေတဲ့အနေအထားဆိုတော့သူတို့သဘောထားဘယ်လိုရှိမလဲပြောရခဲ့ပါတယ်ဆိုတော့သူတို့ကသဘောတူလက်ခံလာနိုင်ခြင်းမရှိရင်လည်းဒီဖွဲ့စည်းပုံပြင်ဆင်လုပ်ငန်းစဉ်အောင်မြင်နိုင်တဲ့အလန်းကြောင်းရောက်နိုင်လိမ့်မယ်လို့မယူဆပါဘူးတကယ်တော့ဖြစ်နိုင်ချေနည်းတယ်လို့ပဲသုံးသပ်ဖြစ်ရစီ
โอเคပါကျေးဇူးအများကြီးတင်ပါတယ်ရှင်โอเคပါပြီးတော့ဒီတိုင်းဝင
်ဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာပါအစီအစဉ်နောက်ပိုင်းမှာမြန်မာပြည်မှပေးစာပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနေ့ဦးနေမှာလိုင်းလက်မီတာ 190 ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပြင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA အမေရိကန်တန်ရဲ့နှင်းလာနေမနက်ဖက်အစီအစဉ်တွေကိုမနက်9:00အထိလိုင်းနမီတာ3040 48အပြင်လိုင်းလမ်းမီတာ190ကပါတိုးချက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဘာတရာထူးခြားဆန်းရသတင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီတဲကမှဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်နားဆင်ရပါမယ်ဒီတစ်ပတ်မှာတော့တရုတ်နယ်စပ်ကွန်သွေးရေးပြဿနာအဖြေဘယ်လိုရှာမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးမအင်ဂျင်နိုင်ကကူညီတင်ဆက်ထားပ
ါပြီးခဲ့တဲ့အောက်ဂိုလာဆက်ကရဲ့နေ့ကမန္တလေးမူဆယ်ပြည်တော်စုကာလန်းဘော်ကပြင်ဦးလွင်နဲ့နောင်ချိုကနေရာ၅ခုကိုမြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကဝင်ရောက်တိုက်ခိုက်ပါတယ်အဲ့ဒီတိုက်ခိုက်မှုမှာစစ်ရေးပြတ်မှတ်တွေအပြင်မြန်မာနိုင်ငံမှာနေဆက်ကုန်သွယ်ရေးပမာဏအများဆုံးလုပ်နေတဲ့မန္တလေးလာရှိုးမူဆယ်နဲ့ချင်းရွှေကာလန်းဘော်ကတရားတချို့ကိုလည်းဖျက်ဆီးခဲ့တာကြောင့်တရုတ်မြန်မာကုန်သွယ်ရေးလည်းရပ်တန့်သွားခဲ့ရပါတယ်။ငကူကလေးကတရုတ်မြန်မာကုန်သွယ်ရေးမှာအထိနာနေပြီးသားဖြစ်တဲ့မြန်မာနိုင်ငံအနေနဲ့အခုဖြစ်ရကြောင့်နေဆက်ကုန်သွယ်ရေးနဲ့စီးပွားရေးမှာဘလောက်ထိခိုက်နစ်နာသွားမလဲဆိုတာကတော့စိတ်ဝင်စားစရာပါ။ကုရပတ်မြန်မာနေဆက်ကုန်သွယ်စီးပွားရေးအခြေအနေအလားအလာအကြောင်းလေ့လာတင်ပြသွားပါမယ်
။ရခိုင်အေအေကိုကက်နဲ့တအောင်းပလောင်ပူပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့တရုတ်မြန်မာနေဆက်မူဆယ်ကုန်သွယ်ရေးလမ်းကြောင်းဟာကုန်သွယ်မှုပမာဏအများဆုံးလမ်းကြောင်းကြီးဖြစ်ပါတယ်။တနိုင်ငံလုံးနေဆက်ကုန်သွယ်မှုအားလုံးစုစုပေါင်းရဲ့48ရာခိုင်နှုန်းတရုတ်နေဆက်ကုန်သွယ်ရေးစုစုပေါင်းရဲ့82ရာခိုင်နှုန်းကျော်ရှိပါတယ်။တရုတ်မြန်မာနှစ်နိုင်ငံကုန်သွယ်ရေးစုစုပေါင်းပမာဏနဲ့တွက်ရင်တော့54ရာခိုင်နှုန်းကျော်ရှိတာမို့မြန်မာနိုင်ငံအတွက်အတော့ကိုကြီးတဲ့ကုန်သွယ်ရေးလမ်းကြောင်းလို့ဆိုရင်လည်းမမှားပါဘူး။စီးပွားကူတန်က2019ဇွန်လကုန်အထိနောက်ဆုံးထုတ်ပြန်တဲ့စည်းစရားတွေအရအဲ့ဒီနယ်စပ်ကုန်သွယ်ရေးစခန်းကနေတစ်နှစ်ကိုပို့ကုန်ဒေါ်လာ10တန်းခွဲဘူး၊သွင်းကုန်5တန်းခွဲဘူးနဲ့တစ်နှစ်ဒေါ်လာ16တန်းဘူးလောက်ကုန်သွယ်မှုလုပ်နေကြတာပါ။အခုဒီလမ်းကြောင်းယာယီရက်ဆိုင်သွားပြီဖြစ်တဲ့အတွက်ဒီနေ့ကုန်သွယ်မှုတန်ဖိုးဒေါ်လာ16တန်ဖိုးလောက်မလုံနိုင်တော့တဲ့သဘောပါပို့ကုန်သမားတွေလည်းကုန်မပို့နိုင်တော့ပြောင်းတီးနှံတတိရေနံထွက်ကုန်ပါဝင်ကုန်တင်ပို့သူတွေစိုက်ပျိုးထုတ်လုပ်သူတွေနဲ့အဲ့ဒီလုပ်ငန်းတွေပါဝင်ပတ်သက်နေကြသူတွေအားလုံးမျက်နှာမှုရှိကြပါတယ်တိုက်ပွဲအတွင်းအဓိကပျက်စီးသွားတာကတီဘောနဲ့နောင်ချိုကြားကဂုတ်တွင်းတရားပါအစိုးရဆောက်လုပ်ရေးဝန်ကြီးဌာနကတော့အဲ့ဒီတရားချက်ချင်းပြင်ပါတယ်။9ရက်အတွင်းပြင်ဆင်လို့ပြီးသွားပြီမြေလူစီးကားတွေရင်းနဲ့ကုန်အလေးချိန်36တန်ထက်မပိုတဲ့ကားတွေလောက်ပဲဖြတ်တန်းသွားနိုင်ပြီးယာယီတရားလောက်ပဲထိုးနိုင်ခဲ့တာပါ။ဒီအတွက်မန္တလေးမူဆယ်တီထောင်စုကားလမ်းမကြီးမှာကုန်စည်တင်ပို့နေတဲ့တန်50နဲ့60အလေးချိန်ရှိတဲ့22ဘိန်းတွဲကားကြီးတွေကတော့မသွားနိုင်သေးပါဘူး။အဲ့ဒီကားကြီးတွေသွားလာနိုင်ဖို့နောက်ထပ်ခိုင်ခန့်တဲ့တရားအစ်စ်တစ်စင်းတိဆောက်ရမှာဖြစ်ပြီးအနည်းဆုံးတစ်လကျော်ကြာနိုင်တယ်လို့စီးပွားကူတန်းဒူးဝင်ကြီးကမီဒီယာတွေကိုပြောပါရယ်။လက်ရှိဂုတ်တွင်းတရားကောင်းသွားလို့ကုန်တင်ကားငင်နဲ့လူစီးကားတွေဖြတ်တန်းသွားလာနိုင်တဲ့အတိုင်းအဲ့ဒီလမ်းကြောင်းပေါ်မှာတိုက်ပွဲတွေမငြိမ်သက်သေးလို့ကုန်တင်ကားတွေလွတ်လွတ်လပ်လပ်ဖြတ်တန်းသွားလာလို့မရသေးပါဘူး။နောက်မြမပုတ်ကုန်တွေအဓိကသွားရဖြစ်တဲ့ချင်းရွှေဟော်လန်းကတရားတချို့ကိုလည်းပြုပြင်ရပါအောင်မယ်
။မြန်မာနဲ့တရုတ်နယ်စပ်ကုန်သွယ်ရေးမှာပြီးခဲ့တဲ့2018နှစ်ကုန်ပိုင်းကာလကစမြန်မာဘက်ကအတော်အထိနာခဲ့ပါတယ်။အကြောင်းကတော့နယ်စပ်ကုန်သွယ်ရေးကနေတစ်ဆင့်နှစ်ပေါင်းများစွာကြာအောင်တရုတ်နိုင်ငံဘက်တင်ပို့နေတဲ့မြမဆန်စကွဲနဲ့အခြားပုဂံတချို့ကိုတရားမဝင်လို့ဆိုပြီးတရုတ်ဘက်ကဖမ်းဆီးရေးယူမှုတွေလုပ်နေတာကြောင့်သွေးမရဖြစ်ပြီးမြမကုံတွေတွေဒုက္ခရောက်ခဲ့ကြတာပါ။စင်စရားတွေကိုပြန်နှိုင်းရှင်ကြည့်ရင်2018ခုနှစ်က Muse Nezagani, Diogo, Pogo, Tane Dollar, Setitama, Donanjo, Wotuyagani, Natal Sako, Sienziari, Ya, Tane Dollar, Sezangue Nibabube, Tunai Barore, Taha Nima Pogo, Damu, Tia Dollar Tamula, Tane Dresso, Dollar Tanta Jobula, Matuna, Nore the Bo, Nina Dore the Bo, Piane Bare, Enariha, Yamasane, Copesinani, Matembuna, and Petanaja Pibare, A Chatwe Maro. Tiubega Tungu Tambuga, Tani Dollar Tanyo, Tani Dollar Tanto and Azejo, Mindelara, Tuyabare.
Kulu, Tium Yama Nesa Gondui, Nemabaga, Keke Piniti, Nesa Gondui, Lamajigu, Windai Kiaro, Nema Suya Dre, Bulia Pil Sindalu Pitwasibare. Degero, Nemanagan Tium Nangaja, Shiliari Ninimate Tisamuri Shinibime, Baja. Dinesa gate the Kudeneve, and Yaji Gondu Muloni Yadle, Piani don't the Pulu Valime. The young man in the make the Shago, Bianchi. Dinal and the Gandri, Chokai Tare, Nesa Drigale, Adoli, Shiliavare. The Luwe Pipi, Nema Soyanine, the young Nangene, Nesa Gondui Lopo, Nauta, Diawe, Nesa Gondui Sakan at the Dui, Tapuimbo, Luni B, Surago, Piatanivare. တေယုံမြန်မာနေဆက်ကိတ်တွေထဲမှာတေယုတ်ဖက်ကလည်းအစင်သစ်ပြင်ထားပြီးအလားအလာလေးကောင်းတာကကချင်ပြည်နယ်ကကံပိုင်တီနေဆက်ကိပါလက်ရှိအချိန်ထိနိုင်ငံတော်အဆင့်တေယုံနေဆက်ကုန်သွယ်ရေးစခန်းကြီးဖြစ်မလာသေးတယ်လို့တနေ့ကုန်သွယ်မှုပမာဏဒေါ်လာ100,000ကျော်ကျော်ပဲရှိပါသေးတယ်။အဲ့ဒီနေဆက်ကိတ်ကိုနိုင်ငံအဆင့်ကုန်သွယ်ရေးစခန်းဖွင့်နိုင်ရေး ဖုံမျိုးအောင်လုပ်နိုင်ရင်မြန်မာနိုင်ငံမြောက်ပိုင်းအတွက်ကြီးမားတဲ့ကုန်သွယ်ရေးလမ်းကြောင်းကြီးဖြစ်လာမှာပါဒါပေမဲ့ဒီလမ်းကြောင်းရဲ့တချို့အစိတ်ပိုင်းတွေကိုကြာရေးကချင်လက်နက်ကင်တွေစိုးမိုးထားတာကြောင့်အစိုးရဘက်ကကုန်သွယ်ရေးပြဿနာဟာညီညာရေးကိစ္စကိုပြန်ရောက်လာပါတယ်အဲ့ဒီတရုတ်နယ်စပ်ကတိုင်းသားလက်နက်ကင်တွေနဲ့အပြစ်ရနိုင်ခဲ့ရင် ခိုင်မာတဲ့ညီညာရေးတည်ဆောက်နိုင်ခဲ့ရင်နေဆက်ကုန်သွယ်ရေးကိုဒီထက်အများကြီးဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်မှာဖြစ်ပါတယ်အခုဆိုရင်အစိုးရဟာမန္တလေးမူဆယ်ရထားလမ်းဖောက်ဖို့ဖြစ်နိုင်ရည်ရှိတာလေ့လာနေပါပြီတရုတ်မီးရထားကုမ္ပဏီရဲ့လေ့လာချက်အရနေရာ96မိုင်လောက်ရှည်မဲ့အဲ့ဒီရထားလမ်းအတွက်ဒေါ်လာ9ဘီလီယံလောက်ကုန်ရနိုင်မယ်လို့ခန့်မှန်းထားပါတယ်အခုလိုမတည်မငြိမ်အခြေအ
Pare. Adigan is sent. Dida Kaimere, Nina Yare, a chinity, Mayo de Yeno, Napet Nale Muti Savi, Diduludu, Josie Wa, Dive, Josie Wa, Dre, Nezako de Loganego, Pubon Loga and Tim Bajau, Tendia Layabane.
ဒီပြည်တွင်သတင်းတုံးတက်ချက်ကိုနားဆင်ကြရတာပါ။ဒါမဲ့အင်္ဂါညတိုက်ရိုက်လိုင်းအစီအစဉ်မှာပါရီဆွေးနွေးကြမှာပါလေ။ကော့ရှ်နော်ဗျာ။ဒီခိုင်မြောက်ပိုင်းမှာ2019ခုနှစ်အပြန်အလှန်အကြံဖက်ပြစ်ခါတွေဖြစ်ပြီးတော့ဒုက္ခတွေတင်းငန်းထိနေကြားထွက်ပြေးကြရတဲ့ဖြစ်ရပ်အခုဆိုလို့ရှိရင်နှစ်နှစ်တင်းတင်းပြေးခဲ့ပါပြီ။ ထပ်ပြီးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးကိစ္စကလည်းမအောင်မမြင်ရှိနေသေးပါ။ဒီဖြစ်အတွင်းလူမျိုးရေးတပ်တွေရဲ့လူခွင့်ကြီးကျူးလွန်ဖောက်ပြန်မှုတွေကိုစုံစမ်းအရေးယူဖို့တောင်းဆိုချက်တွေကလည်းရှိနေသေးပါ။မြန်မာစုကပက်ကတော့ဒီဖြစ်အတွင်းပေါ်မှာစုံစမ်းဆစ်ဆီးဖို့အတွက်မြန်မာနိုင်ငံတွင်းမှာပဲကော်မရှင်ဖွဲ့စုံစမ်းမှုတွေရှိတာကြောင့်နိုင်ငံတကာရဲ့ဝင်ရောက်ဆွတ
တရားလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးကိုဆန်လိုက်ဖြစ်စေတန်ဖိုင်နဲ့ဖြစ်စေကြူပြီးပြို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်။အင်္ဂါည VOA ရဲ့တရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့မအေးတန်နာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါ
မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့ကျွန်မအခုတော်တော်ပြောပြောနေတဲ့အချိန်မှာတောရရှင်တွေကျွန်မတို့စီကို Messenger ကနေတော့ရေးလာတဲ့စာတွေကိုပြန်ကြားပေးကြပါတယ်။အဲ့စာတွေက email ကိုဟိုနောက်ပြီးတော့စာလိုက်တုကထက်ပေးပို့တဲ့စာတွေထက်ကိုပို့ပြီးများနေတာပါ။မေဂရီဆိုင်ကတော်ရရှင်တယောက်ကကျွန်တော်ကတော့ပခုတ်ခုခိုင်ညာမျိုးနယ်မင်းသားကျရွာတောင်ပိုင်းကကိုအောင်မြင့်ဝင်းဖြစ်ပါရဲ့ခင်ဗျာ။နိုင်ငံတကာသတင်းတွေအတွက်ဆိုရင်တော့ကျွန်တော်တို့နေတွေမှာ VOA ပဲအားကိုးပြီးတော့နားထောင်ရပါလိမ့်။အရင်ကထက်ဆိုရင်အခု internet ကနေပြီးတော့နားဆင်တာပို့ပြီးတော့ကောင်းပါလိမ့်တဲ့။ပို့ပြီးတော့ကြိုးစားနိုင်ပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်တော့ရှင် Home Tips ဆိုတဲ့တော့ရှင်ကတော့ VOA ခင်ဗျားတဲ့ပြည်ရင်းပြည်စစ်ပွဲသတင်းတွေကိုထုတ်လွှင့်ပေးပါနိုင်ငံခြားသတင်းတွေမကြည့်ချင်ပါဘူးတဲ့ပြည်ရင်းမှာဖြစ်တဲ့စစ်ပွဲသတင်းတွေကိုကြည့်ချင်လို့ပါဆိုပြီးပြောလာပါတယ်ဟုတ်ကဲ့ပါခုနတော့ရှင်ကတော့နိုင်ငံတကာသတင်းဒီတော့ရှင်ကတော့ဒီပြည်ရင်းသတင်းဆိုတော့ကိုတန်ရတန်ရကိုစိတ်ဝင်စားရကိစ္စရက်ဒီပေါ်မှာတော့ရှင်နေနားထောင်ခြင်းနဲ့ပုံပေါ်ပါတယ်နော်ဒါကြောင့်မလို့ကျမတို့ကတော့နေ့စဉ်ပြည်ရင်းသတင်းရောနိုင်ငံတကာသတင်းရောနောက်ဆုံးရဒီကမ္ဘာထိပ်တန်းနိုင်ငံတကာသတင်းတွေနဲ့မြန်မာသတင်းတွေနောက်ပြီးတော့အပတ်စဉ်ခန်းစာတွေဆိုရင်တော့ကျမရေးတို့အသိပ္ပံနဲ့ဤပညာဒီလိုမျိုးတော့ရှင်နေအားလုံးအတွက်ဘ ഹു သုတဖြစ်စရာကျမရေးကအစားဒီစီဇန်တွေကိုနေ့စဉ်တင်ဆက်ပေးနေပါတယ်ရုပ်မြင်သံကြားထုတ်လွှင့်မှုကိုလည်းရုပ်မြင်သံကြားကထုတ်လွှင့်တယ်လို့မျိုးဒီရေဒီယိုထုတ်လွှင့်မှုတွေကိုလည်းလိုင်းတူနဲ့ရေဒီယိုကထုတ်လွှင့်ပေးတာပါဒါပေမဲ့ဒီနှစ်မျိုးစလုံးကိုတော်ရရှင်နေအနေနဲ့ဘယ်ကိုပဲရောက်ရောက် Facebook စာမျက်နှာကနေပြီးတော့ direct ကြည့်ရှုနိုင်ပါတယ်ရှင်ကျမတို့ရဲ့ဒီရေဒီယိုရုပ်မြင်သံကြား internet ထုတ်လွှင့်မှုတွေကိုဘယ်ကပဲဖြစ်ဖြစ်ဖမ်းယူနားဆင်အားပေးတဲ့တော်ရရှင်နေအားလုံးကိုကျေးဇူးတင်ပါတယ်နော်ဒီအရာနဲ့ပြောပတ်စင်တင်ဆက်ပေးနေတဲ့အစီအစဉ်လေးကိုကြည့်ရှုပြီးတော့မြန်ကျက်ရေးလာတဲ့တော်ရရှင်တယောက်ကတော့ဇော်ဝင်းအောင်ဆိုတဲ့တော်ရရှင်မှာသူကတော့ပြီးခဲ့တဲ့စနေနေ့နောက်ပြီးတော့ရေဒီယိုမှာဆိုတော့ပြီးခဲ့တဲ့တင်းငရီကမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်အနေနဲ့ထုတ်လွှင့်ပေးသွားတဲ့အင်တာဗျူးနဲ့ပတ်သက်ပြီးတော့အဲ့အင်တာဗျူးကိုကြည့်ပြီးတော့သူတုံ့ပြန်ရေးသားလာတာဖြစ်ပါတယ်။အာဂရီလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ကဦးအောင်ကြည်ကိုမြန်မာနိုင်ငံကိုရောက်နေတဲ့ကျွန်တော်တို့အက်ဒီတာဒေါက်ခင်ဆိုဝင်းအင်တာဗျူးလုပ်ပြီးတော့မေးမြန်းထားတာဖြစ်ပါတယ်။ဒီတော့ရှင်ဒီအစီအစဉ်ကိုကြည့်ရှုပြီးသူ့ရဲ့အမြင်ကိုအခုလိုပြန်ရေးလာပါတယ်
။အာဂရီနဲ့ပတ်သက်လို့ပါ။ဥအောင်ကြီးပြောသွားတာကြားရတာကောင်းပါတယ်။ဒါပေမဲ့အရင်ဆုံးသူ့မဟုတ်တပြိုင်နက်တည်းလှုပ်တင်တာကအများပြည်သူနဲ့သက်ဆိုင်တဲ့ဌာနတွေမှာရိုးရှင်းပြီးလွယ်ကူတဲ့လှုပ်ထုံးလုပ်နည်းတွေကိုအများပြည်သူသိအောင်နှီးမျိုးစုံနဲ့လှုပ်ထားပေးဖို့လိုပါမယ်။အဲ့လိုလှုပ်မထားပေးရင်ဝန်ထမ်းတွေကလုပ်ရမယ့်လုပ်ငန်းစဉ်တွေကိုမသိတာကိုအခွင့်ကောင်းယူပြီးပညာပြလှူစားကြပါလေ
ဟုတ်ကဲ့ပါကျမတို့ထုတ်လွှင့်ပေးတဲ့ဒီဥအောင်ကြီးနဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုကြည့်ရှုပြီးဒီတော်ရရှင်ကသူထင်တဲ့အပိုင်းကနေပြန်ပြီးထောက်ပြပြီးဆွေးနွေးလာတာဖြစ်ပါတယ်တော်ရရှင်ဇော်ဝင်းအောင်ဖြစ်ပါတယ်အခုလိုမျိုးတော်ရရှင်ရဲ့အစီအစဉ်ကိုကြည့်ရှုပြီးတုံ့ပြန်အကြံပြုလာချက်တွေအတွက်အမြဲတမ်းဖိတ်ခေါ်နေပါရဲ့နော်ကျမတို့ VOE ကအထူးသဖြင့်ရခိုင်ဒေသကဒီလူမျိုးရေးပြိပခတ်နဲ့ပတ်သက်ပြီးတင်တဲ့သတင်းတွေပေါ်မှာတော်ရရှင်နေဒီတော်ရရှင်နေလို့ပြောရမှာတော့ခက်ပါတယ်ဟိုအဖွဲ့အစည်းတချို့ကနေပြောစနစ်တကျဒီတမင်တသက်ဒီဝါရားဖြန့်လှုံ့ဆော်မှုအနေနဲ့ကျမတို့စီကိုဒီဆဲဆိုပြီးတော့ဝေဖန်တဲ့စာတွေအများတန်းရရှိပါတယ်ဒါပေမဲ့လည်းဒီကြားထဲမှာကျမတို့စီအစီအစဉ်တွေကိုအများတန်းနားထောင်အားပေးနေတဲ့တကယ်တမန်လူလူတွေကတော်ရရှင်နေရှိရဲဆိုတာလည်းတွေ့ရပါတယ်အဲ့ထက်မှာဒီတော်ရရှင်တယောက်ကတော့အောက်ချင်းခက်တောင်ပန်ခက်တန်ဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာသူကအဲ့လိုစာရင်းနဲ့ပတ်သက်ပြီးတော့ကျမတို့စီကိုအခုလိုရေးလာပါတယ်
။မင်္ဂလာပါ VOE သတင်းတွေကိုအလွတ်မပေးအမြဲနားထောင်နေပါတယ်။သတင်းမှတ်တွေကြောင့်အနာပေါ်တုတ်ကြလို့ VOE ကိုဆက်ဆူနေတဲ့သူတွေကိုပြောချင်တယ်။မကြိုက်ရင်နားမထောင်ကြပါနဲ့။ကျွန်တော်ကတော့ VOE သတင်းကိုစောင့်မျှော်အားပေးနားဆင်လျက်ပါ
။ဟုတ်ကဲ့ပါ။ဒီတော်ရရှင်ကိုအထူးကျေးဇူးတင်ပါတယ်ဒီလိုစာရင်းမကြာခဏရရှိပါရဲ့။ကျမတို့အနေနဲ့လည်းအဲ့လိုမျိုးတမင်တက်တက်လှုပ်ဆောင်မှုတွေလည်းတည်ထားရတဲ့အတွက်ကြောင့်ကျမတို့ကသတင်းမှန်တွေကိုပဲတင်ပြပေးနေဖို့ပဲအာရုံစိုက်ပါရနော်ဒီလိုစာတွေကိုတော့ကျမတို့သိပြအရေးတူယူပြန်ပြဖြည့်ရှင်းတာမျိုးမရှိပါဘူးကျမတို့ VOA တော်ရရှင်နေအနေနဲ့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးဘက်ကနေပြီးတော့ပြဿနာအမျိုးမျိုးအခြေအနေအရရက်ပေါ်မှာမူတည်ပြီးတော့တို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုစာရေးပြီးတော့ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလက်ခံရရှိပါတယ်။ဒီထက်ကတော်ရရှင်ရဲ့စာတွေကိုလည်းအပတ်စဉ်ဖော်ပြပေးနေတာမှာဒီတစ်ပတ်မှာတော့တော်ရရှင်စိုးတန်းထိုက်ရဲ့စာကိုဖော်ပြပေးကြပါတယ်။သူကမြန်မာပြည်ကဘေးစာများအစီအစဉ်မှာဖော်ပြပေးပါဆိုပြီးတော့ဒီရခိုင်ဒေသကပြည်ပခန့်ရည်နဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်
။ကျွန်တော်ကရခိုင်ပြည်နယ်ကပါဗျာ။အခုလက်တလောဖြစ်နေတဲ့ဒီနိုင်ငံတွင်းစစ်ပွဲတွေဘလောက်မှငြိမ်းချမ်းကြမှာလဲဗျာ။ပြည်သူတွေလည်းတအားဒုက္ခရောက်နေကြပါပြီ။ ငိမ့်ညာရေးငိမ့်ညာရေးပြောကြတယ်လူတွေကတော့ဒီမှာဒုက္ခရောက်နေကြပါတယ်ပြည်သူတွေကိုတနာကြပါတော့ဗျာ
ပြည်သူတွေကိုတနာကြပါတယ်ဒီလိုမျိုးစစ်မှတ်တွေဖြစ်ပွားနေတာဂျားတွေကပြည်သူတွေမြေသားပင်ဖြစ်နေအတိဒုက္ခရောက်ကြရပါတယ်ဆိုတော့ဒီတော်ရစင်ရေးလာတာဖြစ်ပါတယ်နောက်ထပ်ဒီလိုမျိုးပဲသူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုထုတ်ဖော်လာတဲ့တော်ရစင်တစ်ယောက်ကတော့ကိုလက်ဆိုတဲ့တော်ရစင်မှာသူကတော့ဒီလိုမျိုးမြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအသိုင်းအဝိုင်းတွေကိုယုံကြည်မှုကင်းမဲ့လာပါပြီဆိုတော့အခုလိုပြောလာပါတယ
်ကုလသမဂ္ဂတို့ ICC တို့R2B တို့အပြည်ဆိုင်ရာလူခွင့်ရေးတို့ဘာတို့ညာတို့အော်နေုံတက်တက်ဆိုမအော်ပါနဲ့လို့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းခမည်းတော်စကားတန်ကြားရတာစိတ်ပြက်နေပါပြီဘာမှလည်းအကြောင်းမထူပါဘူးပြည်သူတွေသာဒုက္ခရောက်ရတယ်ကြာတော့ခမည်းတော်ကိုယုံကြည်မှုကြဆင်းလာပါပြီ
နိုင်ငံတကာနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောယုံပြောနေပြီးတော့တကယ်လက်တွေ့မှာတကယ်တမ်းမြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေနဲ့ထိထိရောက်ပြောင်းလဲမှုတွေအကျိုးဖြစ်ထွန်းတဲ့ပြောင်းလဲမှုတွေမတွေ့ရပါဘူးဆိုတော့ဒီတော်ရရှင်ကိုလက်ထင်မြင်စားချက်ကိုထုတ်ဖော်လာတာဖြစ်ပါတယ်။ဒီလိုမျိုးလူမှုရေးနိုင်ငံရေးကိစ္စတွေကြုံတွေ့နေရတာကိုတော်ရရှင်ကရေးလာတဲ့ထက်မှနောက်ထပ်တော်ရရှင်မြင့်ဦးကတော့မြန်မာနိုင်ငံမှာတွေ့ရတဲ့ဒီလူမှုရေးဘက်ကပဲဆိုင်နေလို့ပြောရမယ့်အခြေအနေတည်းရဲ့နဲ့ပတ်သက်ပြီးတော့သူရေးလာပါတယ်။မတန်ဆွမ်းနေမြန်မာနိုင်ငံမှာနေရမရပါဘူးဆိုပြီးတော့သူရေးလာတာဖြစ်ပါတယ်။သူကကျွန်တော်တို့မတန်ဆွမ်းနေကိုမြန်မာနိုင်ငံအစိုးရကအလုတ်ခံထားပေးဖို့အစီအစဉ်ရှိပါလား။ကျွန်တော်ကမတန်ဆွမ်းသူတယောက်ပါဖွဲ့ရပြီးသား၃နှစ်ရှိပါပြီအခုထိအလုပ်တိတ်မရှိပါဘူးအစိုးရရုံးနေမှာအလုပ်လျှောက်ဖို့သွားရင်ကျွန်တော်တို့မတန်ဆွမ်းနေတဲ့အလုပ်မရှိပါဘူးတဲ့ဟုတ်ကဲ့ပါကိုမြင့်ဦးရေဒီလောက်ကပဲကျွန်တော်တို့ video ကြီးကနေမတန်ဆွမ်းနေတဲ့အခွင့်အရေးတွေဘလို့ရရှိဖို့လှုပ်ဆောင်နေတယ်ဆိုတဲ့မတန်ဆွမ်းအဖွဲ့အစည်းတွေနဲ့မေးမြန်းချက်တွေထုတ်လွှင့်ပေးလိုက်တာရှိပါတယ်ဒီလိုအလုပ်အကန့်အတွက်ဆိုရင်တော့အဲ့လိုမျိုးအဖွဲ့အစည်းတွေနဲ့လည်းနည်းနည်းလေးဆက်သွယ်ပြီးတော့နီးလေးလန်းလေးမေးကြည့်ပါလားလို့ကျွန်မအကြံပြုချင်ပါတယ်မတန်ဆွမ်းအခွင့်အရေးကမြန်မာနိုင်ငံကနိုင်ငံတကာနဲ့ရှင်နေပါနေသေးတယ်ဆိုပေမဲ့အခုတော့ဒီအခွင့်အရေးရဖို့လှုပ်ရှားသူတွေရောအစိုးရဘက်ကပြုပြင်ပြောင်းလဲမှုတွေရောနဲ့ဟိုတချို့နေရာရစားပြုလာတဲ့နေရာတွေရှိပါတယ်ရှင်ဒါကြောင့်မလို့လဲသိရအောင်လို့အဲ့လိုအဖွဲ့အစည်းတွေနဲ့ဆက်သွယ်ပြီးမေးမြန်းကြည့်စီချင်ပါတယ်နော်အဆင်ပြေပါစေလို့ကျွန်မဆုတောင်းပါတယ်ရှင်ရင်ဖွင့်လာတဲ့တော်ရရှင်တွေကိုလည်းအနဲ့ပေးကြပါရစေ။ဘောင်မြင်းဆိုတဲ့တော်ရရှင်ကတော့တရုတ်နိုင်ငံကိုမြန်မာနိုင်ငံကအရွှေ့ပြောင်းလုပ်သားတယ်။တွားပြီးတော့အလုပ်လုပ်နေရတဲ့ခြေနေတွေနဲ့ပတ်သက်ပြီးတော့သူတည်တည်များရင်ဖွင့်လာပါရဲ့
။ကျွန်တော်မြန်မာလူမျိုးတွေအိမ်တွင်းခက်ခဲမှုတွေကြောင့်တရားမဝင်လူပို့စားတဲ့ပေါက်ကိုကိုင်းကနေတရုတ်ပြည်စံနှုန်းကိုရောက်လာပြီးအလုပ်လာလုပ်ကြတာတောင်းတဲ့ချေရှိမယ်လို့ကျွန်တော်ခန့်မှန်းပါရစေ။အဲဒီမှာတရုတ်စကားမတက်လို့ဒုက္ခရောက်တဲ့လူတွေလည်းအများကြီးရှိတယ်လို့အစဉ်ပြေတဲ့လူတွေလည်းရှိပါရဲ့။အခုကျွန်တော်လည်းတရုတ်ပြည်ထွက်လာခဲ့တာပတ်စပို့ကမရှိပါဘူး။မလာပိုင်းတော့ကလက်ဆက်ချင်းရွှေဟောမှာပတ်စုကမရှိတော့ဘူးကုန်နေပါတယ်တဲ့နောက်ထပ်တစ်ပတ်လောက်စောင့်ရပါမယ်ကျွန်တော်လည်းမစောင့်နိုင်လို့တရားမဝင်လူပို့စားတဲ့မောက်ကိုကိုင်းကနေတရုတ်ပြည်စံတုံးကိုရောက်လာတာပါကျွန်တော်စိုးရောပြောချင်တာကတော့ပတ်စပို့တွေကိုပုံမှန်လုပ်ပေးဖို့ပါလက်ဆက်တွေ့တိုင်းမှာခိုးပေါက်ကရှိနေတာတော့မကောင်းဘူးလို့မြင်မိပါတယ်ပြီးတော့မြန်မာနေဆက်ကခိုးပေါက်တွေကိုစောင့်ကြည့်ရမှလည်းအစိုးရနှစ်ဖက်စလုံးပူးပေါင်းပြီးမှစောင့်ကြည့်စီခြင်းပါတယ်အဓိကဒုက္ခရောက်နေတာကတော့ကျွန်တော်တို့မြန်မာလူမျိုးတွေပါပဲလို့ပြောချင်ပါတယ်
ဟုတ်ကဲ့ပါအစိုးရနှစ်ဖက်စလုံးဒီကိစ္စကိုတေချာပူးပေါင်းပြီးတော့စောင့်ကြည့်စီခြင်းပါတယ်ဆိုပြီးတော့ဒီတော်ရရှင်ကသူကြုံတွေ့နေရတဲ့ဖြစ်ဖြစ်ပေါ်မှာဒီအစိုးရဘက်ကလှုပ်ပေးစီခြင်းတော့ VOE ကတစဉ်ရင်ဖွင့်လာတာဖြစ်ပါတယ် VOE ကိုရေးလာတဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်တေးတောင်းတဲ့တော်ရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်ဒီမှာ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာတည်တည်ချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bemis@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးတော့တေးတောင်းတဲ့သောရရှင်တွေအတွက်အလှည့်ပေးခြင်းပါတယ်အဝေးရောက်ကြော်မိုးနိုင်ခေါ်မိုးမိုးက VOA ဝိုင်းတော်သားတွေအားလုံးကိုချစ်ပါတယ်မင်္ဂလာပါ VOA ဆိုပြီးတော့သူတခြင်းလေးတစ်ပုဒ်တောင်းလာပါတယ်သူကကျွန်တော်ရဲ့ဘဝကျွန်တော်ရဲ့ခံစားချက်လေးနဲ့တိုက်ဆိုင်တဲ့တခြင်းလေးတောင်းမရသေးပါဘူးဇကိုင်းတိုင်းဒေသကြီးမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မရွာကအကိုတောက်ထွန်းနဲ့အမခင်တန်းစိန်ကလေးမြို့နယ်ကြောင်းကြီးတက်ရွာကအမခင်တန်းတို့နဲ့ VOA ကိုနားဆင်တဲ့ချစ်ခင်ရတဲ့သူတွေအားလုံးတွေ VOA အဖွဲ့သားတွေအားလုံးတွေအစရောဆန်လင်းရဲ့ပြောင်းရန်စီသောမြစ်ဆိုတဲ့တခြင်းလေးမြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးစီခြင်းပါတယ်။ကျေးဇူးပါ VOA လို့ပြောလာပါတယ်။ရုပ်ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဆန်လင်းတည်ဆူထားတဲ့ပြောင်းရန်စီသောမြစ်ဆိုတဲ့တခြင်းလေးနဲ့ဖြောပြပေးခြင်းပါတယ်နော်။ဒေတောင်းတဲ့တော်ရရှင်တွေရောတစ်ချစ် VOA တော်ရရှင်တွေအားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
要念几个你老外都也不好你心那个面对求你啊路要念的我路来几少岁路来下不岁跟那让人要念的也只哭死你
ဆန်လင်းတည်ဆူထားတဲ့ကြောင်းမြန်စီသောမြစ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်ကိုရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်စီစဉ်တွေကိုတိုက်ရိုက်နားမဆင်လိုက်ရဘူးဆိုရင်လည်းဒီစာမျက်နှာတွေမှာနောက်ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
我路来几少岁路来下不岁人那让人叫娘娘也只哭死你
အေးဒါနာကြောတင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်နဲ့အတူဒီသချင်းကဏ္ဍကိုဒီများနဲ့နှစ်သက်လိမ့်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာအခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်အလှည့်ရောက်လာပါပြီကိုငိမ့်ညံ့နဲ့မက်ခင်ဖြူထွေးတို့ကပြောပြကြမှာပါ
နိုင်ငံကနန်းနေကျော်ဒီပီဆန်တန်းလှပြပွဲတော်ကိုပြီးခဲ့တဲ့အင်္ဂါနေ့ကကျင်းပခဲ့ပါတယ်။အနည်း90ပြည့်ရွှေရတုပွဲတော်မှာဖျော်ဖြေပါဝင်သူ2000ကျော်ပါဝင်ခဲ့ပြီးအလှပြရင်တွေကိုနယ်သာလန်နိုင်ငံကရောင်စုံဒီလီယာပန်းတွေနဲ့အလှဆင်ချတာပါ။ပန်းရောင်စုံအလှပြရင်18ဆင်းနဲ့အတူရိုးရာကပြဖျော်ဖြေသူတွေတခြားခေတ်သစ်ဖျော်ဖြေသူတွေပါလိုက်ပါခဲ့ကြပါတယ်။ဒီနှစ်အနည်း90ပြည့်တဲ့ပွဲမှာအင်ဒိုနီးရှား၊ဂျပန်၊ကိုလံဘီယာနဲ့ဘယ်လ်ဂျီယံအပါအဝင်နိုင်ငံပေါင်း14ခုကျော်ကဖျော်ဖြေရေးသမားတွေပါဝင်ခဲ့ကြပါတယ်ရှင
်။ဗြိတိန်နိုင်ငံကစပိန်သမားတယောက်ဟာဒါဒိုအကွာဝေးတစ်ခုကိုကားနဲ့အချိန်တင်ဖြီးလိုက်တာကြောင့်တနအီကို184မိုင်နှုန်းနဲ့စံချိန်တက်တင်လိုက်နိုင်ပါတယ်။နေကမ်ပက်ဟာသူ့အတွက်တီးတန့်တိဆောက်ထားတဲ့စပိန်တစ်စီးနဲ့ Porsche ကားတစ်စီးအနောက်ကနေကျိုးနဲ့ချိတ်ပြီးလိုက်နှင်းခဲ့တာဖြစ်ပြီးတော့စံချိန်တက်တင်နိုင်ခဲ့တာပါ
ရုရှားရဲ့အရေးမှရှိတဲ့အယ်ဗင်တန်လင်းပြေးလမ်းပေါ်မှာအရှိပေ650ကျော်မှာစံချိန်တင်ခဲ့တာဖြစ်ပြီးတီးကြလွတ်လပ်တဲ့မှတ်တမ်းယူစောင့်ကြည့်သူတွေကလည်းအကဲဖြတ်ခဲ့ကြပါတယ်။အရင်စံချိန်ကတော့တနင်္လာ166မိုင်နှုန်းနဲ့ Flying Dutchman French Rombeback က1995ခုနှစ်မှာတင်ထားခဲ့တာပါ။ကမ်ဘတ်ဟာဘီသူကပညာရှင်ဖြစ်အသက်မွေးသူဖြစ်ပြီးတော့အရင်တုန်းကလည်းဥရောပစံချိန်ဖြစ်တဲ့တနင်္လာ149မိုင်နှုန်းနဲ့စပိန်အမြန်နင်းနဲ့စံချိန်ကိုတင်ထားသူဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံမော်စကိုမြို့ပေါ်မှာရှင်းပါတဲ့နိုင်ငံတကာမီးတမ်းဖောက်ပြန်ကွင်းမှာတော့ရုရှားနိုင်ငံကပိုဆွဲသွားပါတယ်။ဒုတိယနဲ့တတိယနေရာတွေကိုတော့ပေါ်တူဂီနဲ့အီတလီနိုင်ငံတွေကအသီးသီးရရှိခဲ့ကြတာပါ။မော်စကိုမြို့ဘရက်ဒစ်ကီပန်းချံမှာရော့စတက်ပွဲတော်အဖြစ်ကျင်းပတဲ့ဒီပွဲမှာပြားဆက်ကောင်းစဉ်နဲ့မီးပန်းအလှဖောက်ပြန်ပွဲတွေကိုကျင်းပကြတာပါ။10မိနစ်ကြာတဲ့မီးပန်းဖောက်ပွဲမှာပိုဆွဲသွားတဲ့ရုရှားမီးပန်းအတင်းကနိုင်ငံတကာမှာတင်ဆက်ပြသနေကြဖြစ်တဲ့ Opera Belly Operator နဲ့ Musical ဆိုပြီးခွဲခြားတင်ဆက်ခဲ့တာပါ။အဲ့နောက်အထူးပြုလုပ်ချက်တွေဖြစ်တဲ့ရေပန်းတွေ၊ကိမ့်မုံတွေ၊အမြောက်တွေကိုလည်းထည့်သွင်းဖန်တီးခဲ့ကြပါတယ်။ဒီပြိုင်ပွဲမှာအရေးကြီးဆုံးကမီးပန်းတွေနဲ့တေးဂီတာတွေစစ်ချက်ညီညီဖြစ်ဖို့ပဲလို့အမေရိကန်မီးပန်းကုမ္ပဏီရဲ့ဥက္ကဋ္ဌနန်စီရူစီကပြောပါတယ်။နိုင်ငံပေါင်း၈နိုင်ငံကဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးရာသီဥတုကလည်းတာယာခဲ့တဲ့အတွက်အောင်မြင်တဲ့ပွဲတစ်ခုလည်းဖြစ်ခဲ့ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ကိုလိုရာဒိုပြည်နယ်တမ်ပါမြို့မှာပြီးခဲ့တဲ့စနေနေ့ကလေပြင်းတိုက်တဲ့အတွက်အပြင်ဘက်ကွင်းပြင်တစ်ခုမှာရုပ်ရှင်ကြည့်ဖို့ချထားတဲ့လေမှွေရာတွေလေထဲပြန့်လွင့်သွားခဲ့ပါတယ်။လေမှွေရအခု20ကျော်လောက်လေထဲလွင့်သွားတာကိုမြင်လိုက်ကြရသူတွေကတော့2019ခုနှစ်မှာလေမှွေရတွေအကြီးအကျယ်ရွှေပြောင်းခြင်းလို့နာမည်ပေးထားလိုက်ပါတယ်ခင်ဗျာ
။ကမ္ဘာဒေါ်လာထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါ။ VOE ရဲ့ရေဒီယိုဗီဒီယိုနဲ့သတင်းစကားတွေကိုမိုဘိုင်းဖုန်းမှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOE မိုဘိုင်း app ကိုဒေါင်းလုဒ်ထည့်သွင်းနိုင်ကြပါပြီခင်ဗျာ။VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသွားရရှင်နေနားဆင်လို့တဲ့ဒေသချင်းတွေတောင်းညင်နေဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတင်ကြီးထိုက်ပြောပြမှာပ
ါ။ဟောင်ကောင်မှာတင်းငွေနေကတရင်ပတ်ဆနပ်ပတ်မြောက်အစိုးရစန့်ကျင်ရေးဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ကသူတို့ရဲ့တနတ်တွေကိုဆွဲထုတ်တိုက်မြင့်ခဲ့သလိုမြေယိုဘုံတွေနဲ့ပြစ်ခတ်တဲ့အပြင်ပထမဆုံးအကြိမ်ဖြစ်တဲ့မိသက်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။ဆန္ဒပြသူထောင်နဲ့ချီပြီးလက်မော်ထွက်ခဲ့ပြီးတချို့ကတော့ရဲတွေကိုအုတ်ခဲတွေနဲ့ပြန်ပြီးပြစ်ပေါက်ခဲ့ကြသလိုဒုတ်တွေတန်ဒုတ်တွေနဲ့ပြန်ပြီးတိုက်ခိုက်ကြတဲ့အပြင်လက်မတွေပေါ်မှာရဲတွေလက်မလျှောက်နိုင်အောင်ဆက်ပြက်ရဲတွေလည်းဖြန်းခဲ့ကြပါတယ်။တရုတ်နဲ့သွင်းကုန်ကအပြန်အလှန်စီးကျက်မှုတွေတိုးမြှင့်ဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးနောက်တစ်မျိုးစဉ်းစားမိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာပြောဆိုပါတယ်။ဒါပေမဲ့သမ္မတဆိုလိုတာကတရုတ်ပေါ်မှာအခုထက်ပိုပြီးအခွန်မကောက်မိကြတာကိုပြောတာလို့အမေရိကန်သမ္မတအင်ဂျူရောကအမြန်ပြန်ပြီးရှင်းလင်းခဲ့ပါတယ်။ပြင်သစ်နိုင်ငံဘီယရစ်မှာကျင်းပတဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ညီလာခံအတွင်းတရုတ်နယ်ကုန်သွယ်ရေးစစ်ပွဲကိစ္စအီရန်ရဲ့ဘလို့ကင်တွယ်မလဲဆိုတဲ့အမြင်သဘောထားတွေမြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ရုရှားကို G7 အဖွဲ့နဲ့ပြန်သွင်းမှုကိစ္စဆရာတွေအပေါ်ခေါင်းဆောင်တွေကြားသဘောထားကွဲပြားမှုတွေရှိပေမဲ့လည်းညီလာခံဟာအဆင်ပြေကောင်းမွန်တယ်လို့အမေရိကန်သမ္မတကပြောပါတယ်မြန်မာနိုင်ငံကနေမောင်းထုတ်ခံရမှုနှစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာတိုင်းငယ်ချီပြီးတနင်္ဂနွေနေ့ကငြိမ်ငြိမ်ချမ်းချမ်းစုဝေးခဲ့ကြပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်လေးကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိဒိုင်းနိုမီတာ30/40/48အပြင်လှိုင်းလက်190တို့ကပါထုတ်လွှင့်ကြတာဖြစ်ပါတယ်သရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.